မေလာဒီယာဒီမှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားတွေမှာအလုပ်သမားအခွင့်အရေးတိုးတက်စေဖို့အတွက်ကမ္ဘာတဝန်းကအလုပ်သမားအရေးလှုပ်ရှားသူတွေတောင်းဆိုနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အလုပ်သမားအခွင့်အရေးနဲ့တရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အခွင့်အရေးတောင်းဆိုဆန္ဒပြပွဲတွေကိုနယူးယောက်၊ဖလော်ရီဒါ၊ကယ်လီဖိုးနီးယား၊ပြည်နယ်တွေအပြင်တခြားပြည်နယ်တွေမှာလည်း ကမာကွေရဲ့တောင်ဆိုစန္ဒပြပွဲမှာနှာခေါင်းစည်းတွေကပြီးတော့အမဲရောင်ခေါင်းဆိုအင်ဂျီဝှထားသူတထောင်ကျော်လောက်ကဈေးဆိုင်မှန်တွေကိုရိုက်ခွဲလက်လုတ်ဓာတ်စီဘုံတွေနဲ့ပြက်ပေါက်မီရှိုခဲ့ကြသူတွေကိုရဲတွေကမျက်ရည်ရိုးဘုံတွေမိသက်ပိုက်တွေတုံပြီးတော့လူစုခွဲခဲ့ရပါတယ်အကျန်းဖက်စန္ဒပြသူညရာကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်စပိန်နိုင်ငံမှာတော့အမျိုးသမီးအမျိုးသားဒန်တူခွင့ ုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းဒီအလောက်ခွင်တွေမှာရေတိုအလောက်ခတ်မှုတွေရပ်သွားအောင်လုပ်မယ်လို့ကမ်ရာရော်ဒရီဂိုဒူတာတေရွေးကောက်ပွဲကတိပေးထားတဲ့အတိုင်းမလုပ်တဲ့အပေါ်မှာလူပေါင်း 9,000 လောက်ကမနီလာမြို့တော်ကကမ်ရာအင်ဒိုနာမှာဆန္ဒပြခဲ့ပါတယ်။အစိုးရလာစာတိုးပေးဖို့အလုပ်လက်မဲ့ပြဿနာဖြေရှင်းပေးဖို့နဲ့အလုပ်သမားတမကရဲ့အပေါ်ဖိနှိပ်မှုတွေရပ်ဖို့လဲတောင်းဆိုခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဝင်းကြီးချုပ်ဟွန်ဆိုင်ကအထယ်ချုပ်အလုပ်သမား 9,000 လောက်နဲ့အလုပ်သမားနေအခမ်းအနားကိုချင်းပပါတယ်။ဖနမ်ပန်မျိုးတော်တွေကပန်းချံတစ်ခုမှစုဝေးပြီးတော့အလုပ်သမားတွေကြုံတွေ့နေရတဲ့ပြဿနာတွေဖြေရှင်းပေးရတောင်းဆိုဖို့လွှတ်တော်စာဦးစီချီတက်ဆန္ဒပြဖို့ကြိုးစားတဲ့အလုပ်သမား 2,000 လောက်ကိုတော့ရဲတွေကတားဆီးခဲ့ပါတယ်။